မရဒေါ်နယ်ထရမ့်ဟာစီးပွားရေးနယ်ပယ်ကလာတဲ့လုပ်ငန်းရှင်ကြီးတဦးဖြစ်တာနဲ့အညီသူ့ရဲ့အုပ်ချုပ်မှုပုံစံဟာလည်းစီးပွားရေးသမားဆန်တယ်လို့အများစုကမှတ်ချက်ပေးပြောဆိုကြပါတယ်။သူ့ရဲ့အုပ်ချုပ်မှုပုံစံဟာလက်ရှိသမရအဖြစ်တာဝန်ထမ်းဆောင်နေတဲ့အမေရိကန်အစိုးရအဖွဲ့အစည်းတာမကပဲ EU ကုလသမဂ္ဂ NAFTA စတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေအပေါ်မှာပါအကျိုးသက်ရောက်နေတာဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ကိုတိုင်းပြည်အရေးကိုသာဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းအတုံးပြန်သဘောနဲ့ဘာမှပြန်မရပဲအမေရိကန်အနေနဲ့အတုံးချခံတဲ့အဖြစ်ခံတော့မဟုတ်ကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှပထမဆုံးအကြိမ်ပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတထရမ့်ကသတိပေးပြောကြားလိုက်ပါတယ်တက်တန်းအဖြစ်နှစ်ပေါင်း80ရှိလာပြီဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးအတွက်တခြားနိုင်ငံတွေတဲ့စာရင်အဖွဲ့ဝင်ကြီးအပါအဝင်နှစ်စဉ်ထက်ဝင်ငွေလိုအပ်တာတဲ့ပို့ပြီးပေးလာခဲ့ပြီးဖြစ်တာကြောင့်ကုလသမဂ္ဂအရာရှိတွေအနေနဲ့ငွေနည်းနည်းနဲ့ပို့ပြီးအလုပ်ဖြစ်တဲ့နီလန်ကိုရှာဖွေလှုပ်ဆောင်ကြဖို့အချိန်တန်ပြီလို့လည်းသမ္မတထရမ့်ကပြောပါတယ
် The United States is one out of 193 countries in the United Nations and yet we pay 22% of the entire budget and more
ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံထဲမှာအမေရိကန်ပြည်ထောင်စုဟာအဖွဲ့ဝင်နိုင်ငံတစ်ခုသာဖြစ်ပါတယ်ဒါပေမဲ့ဘတ်ဂျက်ကြီးတစ်ခုလုံးရဲ့22ရာခိုင်နှုန်းထက်ပိုတဲ့ငွေကိုကျွန်တော်တို့ကထည့်ဝင်နေတာပါတကယ်တော့အများသိထားတာတဲ့ကျွန်တော်တို့နိုင်ငံကအများကြီးပိုပေးနေပါတယ်အမေရိကန်ပြည်ထောင်စုဟာမမျှတတဲ့ဝန်ထုပ်ဝန်ပိုးကိုထမ်းရွက်နေရတာပါသို့သောဘက်မလိုက်ဖဲပြောကြကြေးဆိုရင်ကုလသမဂ္ဂရဲ့ရည်မှန်းချက်တွေအောင်မြင်မယ်အထူးသဖြင့်ငြိမ်းချမ်းရေးလုပ်ငန်းတွေကိုအကောင့်ထည့်ဖော်နိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုဟာအကျိုးရှိမှာဖြစ်ပါတယ
်ကုလသမဂ္ဂအဖွဲ့ကြီးရဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲပစ်ဖို့လိုအပ်နေပြီဆိုတာကို2016ခုနှစ်မဲဆွယ်စည်းရုံးရေးကာလတွေကတည်းကသမ္မတထရမ့်ကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်ဒါကြောင့်လဲအမေရိကန်သမ္မတအဖြစ်သူပထမဆုံးအကြိမ်ကုလသမဂ္ဂမှာပြောကြားတဲ့မိန့်ခွန်းထဲမှာသမ္မတထရမ့်ကဒီကိစ္စကိုအလေးပေးပြောကြားခဲ့တာပါအထူးသဖြင့်တော့ငွေကုန်ကြေးကြများပြီးအလုံးမဖြစ်တဲ့စနစ်ကိုပြုပြင်ပြောင်းလဲဖို့သမ္မတထရမ့်ကလိုလားနေတာပါအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်ကုလသမဂ္ဂအရာရှိအများစုကလည်းပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်ဖို့အချိန်တန်ပြီးဆိုတာကိုသဘောတူကြပါတယ်ဒါပေမဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးတဲ့သမ္မတထရမ့်အမေရိကန်နိုင်ငံအတွင်းမှာလှုပ်ဆောင်လိုတဲ့အခွန်ကောက်ခံတဲ့စနစ်ပြုပြင်ပြောင်းလဲရေးနဲ့ Obama Care လို့ခေါ်တဲ့အကုန်ကြတက်တာတဲ့ကျန်းမာရေးဆောင်ရှားမှုစနစ်ပြုပြင်ပြောင်းလဲရေးစတဲ့ပြုပြင်ပြောင်းလဲမှုတွေကပိုပြီးလွယ်ကူမဲ့သဘောရှိနေတာပါကုလသမဂ္ဂဟာနိုင်ငံပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အပြင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာလည်းအများအပြားရှိနေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာခက်ခဲမှုတွေရှိနေတာပါကုလသမဂ္ဂရဲ့ဖွဲ့စည်းပုံအရစန့်ကျင်ဘက်အယူအဆရှိတဲ့နိုင်ငံအသီးသီးနဲ့အဖွဲ့အစည်းအများအပြားကဆုံးဖြတ်ချက်ချပိုင်ခွင့်ရှိနေတာဖြစ်ပါတယ်။ဥပမာအားဖြင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့ပုံမှန်လုပ်ငန်းစဉ်ကုန်ကျစရိတ် 25 ရာခိုင်နှုန်းကိုအမေရိကန်ပြည်ထောင်စုကထည့်ဝင်ပေးနေတာဖြစ်တဲ့အပြင်ငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေရဲ့ကုန်ကျစရိတ် 28 ရာခိုင်နှုန်းကိုလည်းထည့်ဝင်ပေးနေတာပါ။ဒါပေမဲ့အခုနှစ်အတွက်ထည့်သွင်းရမယ့်ငွေကိုအမေရိကန်ပြည်ထောင်စုကမပေးရသေးတဲ့အတွက်ကုလသမဂ္ဂကိုထောက်ပံ့ငွေဖြတ်တောက်တော့မလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်2016ခုနှစ်2016ခုနှစ်မှာကုလသမဂ္ဂကိုနိုင်ငံအလိုက်အဖွဲ့ဝင်ချင်းနဲ့ထောက်ပံ့ငွေပေးခဲ့ကြတဲ့နိုင်ငံစင်းကိုနှိုင်းရှင်ကြည့်မယ်ဆိုရင်လည်းအမေရိကန်ပြည်ထောင်စုက 10.1 ဘီလီယံဂျာမနီက 3.4 ဘီလီယံဗြိတိန်က 3 ဘီလီယံဂျပန်က 2.8 ဘီလီယံကနေဒါက 1.6 ဘီလီယံတရုတ်နဲ့ဆွီဒင်နိုင်ငံတို့က 1.3 ဘီလီယံစီပြင်သစ်က1ဘီလီယံ၊ဩစတြေးလျက3.9ဘီလီယံအသီးသီးထည့်ဝင်ခဲ့ကြတာကြောင့်အမေရိကန်ပြည်ထောင်စုဟာတခြားချမ်းသာကြွယ်ဝတဲ့နိုင်ငံတွေတဲ့စာရင်များစွာတာလွန်နေတာဖြစ်ပါတယ်။အဲဒီလိုနစ်စင်ငွေကြေးအမြောက်အများထောက်ပံ့ပေးနေတဲ့ကြားကငြိမ်းချမ်းရေးလိုအမေရိကန်ပြည်ထောင်စုအတွက်နိုင်ငံရေးအရာအရေးပါတဲ့လုပ်ငန်းတွေကိုကုလသမဂ္ဂကထိရောက်စွာအကောင့်ထည့်ဖော်နိုင်ခြင်းမရှိဘဲဖြစ်နေတာပါ။ဒါကြောင့်လေတနေ့နဲ့တချင်ချင်းမှာကုလသမဂ္ဂဟာပုံမှုထိရောက်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကယုံကြည်နေကြောင်းသမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် The American people hope that one day soon the United Nations can be a much more accountable and effective advocate for human dignity
ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့တာဝန်ခံမှုပိုရှိပြီးလူကုန်ဒိတ်ခါနဲ့ကမ္ဘာတဝန်းလွတ်လပ်မှုတွေရှိလာအောင်ထိရောက်စွာထောက်ခံအားပေးနိုင်တဲ့အဖွဲ့အစည်းတစ်ခုတနည်းနည်းမှာဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကမျှော်လင့်ပါတယ်။ဒီအတော့အတွင်းဗန်နိုင်ငံမှစီရေးအရာရောဘန်ဒါရေးအရာပါမမျှတစွာထည့်ဝင်ရတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်တို့ထင်ပါတယ်။ကမ္ဘာတိုင်းပြည်အသီးသီးအနေနဲ့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းလုံခြုံမှုရှိပြီးကြွယ်ဝချမ်းသာအောင်ကိုယ့်ဒေသမှာကိုယ့်ဟာကိုလှုပ်ဆောင်ကြရမှာဖြစ်ပါတယ်။
တခါတည်းမှာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ရလဒ်တွေထွက်လာဖို့မဟုတ်ဘဲဘီရိုကရေစီနဲ့လုပ်ငန်းစဉ်တွေအပေါ်မှာအာရုံစိုက်လှုပ်ဆောင်နေကြောင်းလဲသမ္မတထရမ့်ကဝေဖန်ပြောကြားခဲ့ပါတယ
် In some cases states that seek to subvert this institution's noble aims have hijacked the very systems that are supposed to
အချို့ကိစ္စတွေမှာကုလသမဂ္ဂရဲ့ရည်မှန်းချက်တွေပြည့်ဝအောင်မြင်အောင်လှုပ်ဆောင်ရမယ့်သူတွေကဒီဘွယ်ကြီးရဲ့မြင့်မြတ်တဲ့ရည်မှန်းချက်တွေကိုပြန်ပေးဆွဲသလိုလှုပ်ပြီးဝင်ရောက်နှောက်ယှက်နေတာကိုတွေ့နေရပါတယ်။ဥပမာတစ်ခုအနေနဲ့ပြောရရင်လူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်နေတဲ့အစိုးရတွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီမှာပါဝင်နေတာကြီးမားတဲ့ရှက်ဖွေရာကိစ္စဖြစ်ပါတယ
်။ကုလသမဂ္ဂအနေနဲ့လှုပ်ဆောင်နိုင်စွမ်းရှိသမျှအပြည့်အဝလှုပ်ဆောင်နိုင်အောင်ဖြုံးတိမှုမလုပ်ဖို့ဆိုတဲ့သူ့ရဲ့ယုံကြည်ချက်အတိုင်းအတွင်းရေးမှူးချုပ်ဂူတဲရက်ဆာလည်းထပ်တူယုံကြည်ကြောင်းသမ္မတထရန့်ကချီးကျူးပြောဆိုပါတယ်။ကုလသမဂ္ဂအဖွဲ့ကြီးပြုပြင်ပြောင်းလဲမှုလှုပ်ဆောင်ရေးအတွက်အချက်ဆယ်ချက်ပါညင်ညာချက်ကိုလက်မှတ်ထိုးကြဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာမှာနိုင်ငံပေါင်း120ကလက်မှတ်ထိုးထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအထက်မှာပြောခဲ့သလိုဘလောက်ဖဲအင်အားကြီးတဲ့နိုင်ငံကတွန်းအားပေးလို့ပဲဖြစ်ဖြစ်အဖွဲ့ဝင်တနိုင်ငံချင်းစီမှာမဲပေးပိုင်ခွင့်ရှိတာနဲ့ကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကမတူညီတဲ့အားကောင်းတဲ့အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့အဖွဲ့အစည်းကြီးဖြစ်နေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ဖို့ဟာလက်တွေ့မှာထင်သလောက်လွယ်ကူမှာမဟုတ်ဘူးဆိုတာကိုတော့အဖွဲ့ဝင်နိုင်ငံအများစုကနားလည်သဘောပေါက်ထားကြပြီးဖြစ်ပါတယ်ခင်ဗျာ။